မြန်မာနိုင်ငံကုန်သည်များနှင့်စက်မှုလက်မှုလုပ်ငန်းရှင်များအသင်း UMFCCI အဖွဲ့ကတာဝန်ရှိသူတွေနဲ့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်တို့ဟာ SME Development Law အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတိုးတက်ရေးဥပဒေချမ်းအတွက်မနေ့ကနေပြီးတော့မှတွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အထူးသဖြင့်ကတော့ဒီ SME Law ကိုလွှတ်တော်မှအတည်ပြုမပြထမ်းခင်လိုအပ်တဲ့အချက်တချို့အတွက်ပြန်လည်ဆွေးနွေးခဲ့ကြတာဖြစ်တယ်လို့ UMFCCI အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ
်။အဲတော့ဆိုရဘက်ကနေပြီးတော့ကျွန်တော်တို့မူကြမ်းရေးဆွဲထားတဲ့ bill ပေါ်မှာကျွန်တော်တို့ဆက်လက်ပြီးတော့ဒီအချောဆွေးနွေးတာပေါ့နော်အဲ့တော့တချို့မူကြမ်းမှာပါတဲ့တချို့လိုအပ်တဲ့အမြင်ပေါ့နော်ဒီကတော့ရဲ့အမြင်ကျွန်တော်တို့ဒီကုန်သွယ်ဆက်မှုလင်းကျုံရဲ့အမြင်လေးတွေဒါလေးတွေချောသားညှိနှိုင်းတာပါဟိုစပြီး user တော့ကလည်းဒီတစ်ပိုင်းကျွန်တော်တို့လက်ပါပါတယ်ခင်
လွှတ်တော်နေ့ရက်စလုံးမှာဒီမူကြမ်းကိုဆွေးနွေးပြီးပြီဆိုရင်ပြည်တော်စုလွှတ်တော်ကိုတင်ပြီးတော့အတည်ပြုပြဋ္ဌာန်းရမှာဖြစ်ပါတယ်အခုလိုမျိုးသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့အတွက်အရေးပါဆုံးဖြစ်တယ်လို့လည်းဆိုပါတယ်
။အရေးကြီးတဲ့ဥပဒေတစ်ခုဖြစ်ပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံတွေမဟုတ်ပါဘူး။ကမ္ဘာ့ဘယ်နိုင်ငံမှာဖြစ်ဖြစ်တိုးတက်နေတဲ့ဂျပန်လိုနိုင်ငံမျိုးမှတောင်မှဒီ69ရာခိုင်နှုန်းပြီး SME ညာဖြစ်ပါတယ်နော်။အဲ့တော့ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်လည်းထုံနေကောင်းမယ်။လေးစားဟိုတမမဲ့အနေသားလာစားတော့မှမယ်နေထားနေတဲ့ဆိုရင်69ရာခိုင်နှုန်းလောက်ဒါစီးပွားရေးလုပ်ငန်းတွေပါမှာဖြစ်တော့ဒီအဲ့ဒီစီးပွားရေး69ရာခိုင်နှုန်းသောစီးပွားရေးလုပ်ငန်းတွေရဲ့ပုံမျိုးတိုးတက်မှုကိစ္စပုံမျိုးတိုးတက်ရေးအကောင့်ထဲပေါ်ဖို့ဥပဒေပြုစုရဲ့ကိစ္စဖြစ်တဲ့အတွက်ဒီဥပဒေပြုစုပြီးလို့အတည်ပြုပြီးတဲ့ဆိုရင်ဒီဥပဒေရပုံမျိုးရေးကိစ္စတွေကိုဆောင်ရွက်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့စီးပွားရေးကလည်းဒါတိုးတက်လာမှာပေါ့အဲ့တော့ကျွန်တော်တို့အခြားနိုင်ငံများအနည်းတူပဲကွန်မြူတိုတက်ဖို့ဆောင်ရွက်ဖို့ကိစ္စအမြဲတမ်းအရေးကြီးပါလေ
မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အထက်ပြည်တွင်းစီးပွားရေးတွေတိုးတက်လာဖို့နေသမကနိုင်ငံခြားရှင်နီမြုပ်နှံမှုတွေဝင်လာဖို့အတွက်ကိုလည်းအစိုးရကလှုပ်ဆောင်နေတာရှိပါတယ်ဒါပေမဲ့နိုင်ငံခြားရှင်နီမြုပ်နှံမှုတွေကမျှော်မှန်းထားသလောက်မဖြစ်လာသေးဘူးလို့စီးပွားရေးပညာရှင်တွေကသုံးသပ်ကြတာရှိတယ်လို့ဒါဟာနိုင်ငံအတွင်းမှာပြဋ္ဌာန်းထားတဲ့ဥပဒေအချက်တချို့ကြောင့်ဖြစ်တယ်ဆိုရယ်အမြင်နဲ့သုံးသပ်ချက်တွေလည်းရှိပါတယ
်ဥပဒေဘိုင်းဆိုင်ရာကိုပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရေးနှိမ့်ညွှန်းနာမှုဥပဒေတွေဒါကျွန်တော်တို့ရေးဆွဲပြီးဖြစ်တယ်။နိုင်ငံတကာကတော့ဒီဥပဒေရေးဆွဲထားတဲ့အပိုင်းနဲ့ရောအလုံးဒီတော်တော်များများလက်ခံကျင့်တတ်ကြတဲ့အနေအထားရှိတာကိုတွေ့ရပါတယ်။လုပ်ငန်းကောင်တွေပေါ်တဲ့အပိုင်းမှာတော့တချို့ဒီထဲထဲဝင်ဝင်ဟိုမသိရှိလို့ဒါနှောင့်နှေးပြညာတာမျိုးလည်းရှိကောင်းရှိမယ်။နောက်တစ်ခါဒီဘက်ကဒီအုပ်ချုပ်မှုရန်ရာအနေနဲ့လည်းဒါတို့အချက်ကလေးတွေတချို့ပိုင်းလေးတွေမှာရှိကောင်းရှိနိုင်ပါတယ်ဒါလည်းလုပ်ငန်းများရဲ့လုပ်ငန်းတိုင်းရဲ့သဘာဝပါပဲဒါတွေကိုအဖြေရှာမယ်ညှိနှိုင်းမယ်ညှိနှိုင်းပေါင်းစပ်မယ်နောက်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းပြီးတော့လိုအပ်တာတွေကိုဆက်ပြီးလုပ်ပေးမယ်ဆိုရင်တဖြည်းဖြည်းနဲ့ပို့ပြီးတော့ကောင်းမွန်နေပေါ့နော်စီးပွားရေးအခင်းကျင်းဖြစ်လာမယ်လို့ယုံကြည်ပါတယ်
အလားတူနိုင်ငံတကာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့အတွက်အစိုးရဟာပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးအဖြေရှာဆောင်ရွက်ဖို့လိုတယ်လို့လည်းဦးဝင်းအောင်ကထောက်ပြပါတယ်လက်ရှိမှာမြန်မာနိုင်ငံရဲ့စီးပွားရေးဟာအရင်ကထက်တိုးတက်လာတယ်ဆိုပေမဲ့လိုအပ်ချက်အများပြားရှိနေသေးတယ်လို့လည်းဦးဝင်းအောင်ကပြောပါတယ်။ဒါကြောင့်မလို့မနေ့ဖြန်ဆိုရင်နိုင်ငံတော်သမ္မတနဲ့မြန်မာနိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်900လောက်တွေ့ဆုံပြီးတော့ရန်ကုန်မှာဆွေးနွေးပွဲလုပ်ဖို့ရှိပါတယ်
။တိုးတက်ပါတယ်။တိုးတက်တဲ့အပိုင်းတွေမှာဒါတိုးတက်နေတယ်။တိုးတက်နေတဲ့ဆိုတာဒါလူတိုင်းလည်းမြန်မာထင်မြင်နေရပါတယ်။တချို့လည်းတိုးတက်မှုလိုအပ်တဲ့အပိုင်းတွေလည်းရှိပါသေးတယ်ခင်။အကောင့်တွေဖုံးမှုတွေနောက်ဒီဖြည့်ရှင်းဆောင်ရွက်မှုတွေတိုးတက်ဒီကုပေါင်းဆောင်ရွက်မှုတွေဒါတွေလုပ်ဖို့အတွက်ကျွန်တော်တို့အစီအစဉ်တွေကျွန်တော်တို့လည်းကျွန်တော်တို့ဘက်ကလည်းတင်ပြဖို့လေးအစီအစဉ်ရှိပါတယ်
။ဒါကတော့ UMFCCI အဖွဲ့ကဥက္ကဋ္ဌဦးဝင်းအောင်ပြောပြသွားတာပါရှင်။မြန်မာနိုင်ငံမှာစီးပွားရေးတိုးတက်လာဖို့အတွက်အစိုးရကပုဂ္ဂလိကလုပ်ငန်းတွေကိုမြင့်တင်ပေးနေတယ်ဆိုပေမဲ့လက်ရှိစီးပွားရေးလုပ်ငန်းရှင်တွေအောက်ခြေမှာကြုံတွေ့နေရတဲ့မူဝါဒနဲ့အခက်အခဲတွေကိုလည်းမနှက်ဖန်တွေ့မဲ့အစည်းအဝေးအတွင်းမှာဆွေးနွေးသွားဖို့ရှိတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ရှင်။